ကျမကတော့စုမမရှင်နိုင်ငံခြားသားအလို့သမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေတဲ့အတွက်စင်ကာပူနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ10,000လောက်ရှိနေတဲ့စင်ကာပူနိုင်ငံမှာအခုနောက်ဆုံးကူးစက်မှုအသစ်တွေဟာအလို့သမားတောင်တွေမှာနေထိုင်ကြတဲ့နိုင်ငံခြားသားတွေဖြစ်ကြသလိုအဲ့ဒီထဲမှာလည်းမြန်မာနိုင်ငံသားတွေလည်းပါဝင်နေကြပါတယ်။ဒီအတွက်လည်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြားအခက်အခဲတွေနဲ့ဆွေးမှုတွေရှိနေတဲ့အကြောင်းကားလွန်ရေနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတည်မင်းက VOA ကိုပြောပြပါတယ်
။ဒီနိုင်ငံမှာ Work Permit Express ကိုင်ဆောင်တဲ့မြန်မာစုပေါင်း136ယောက်ဒီဗိုင်းရပ်စ်ကူးစက်တွေပြရတယ်။ဒါပေမဲ့ကျန်တဲ့မြန်မာတွေပေါ့ PR တို့နိုင်ငံသားတို့တော့ရှင်းတာမပါဘူးပေါ့လေ။အဆောင်မီဘက်လို့တမရှိတယ်ပြင်ပမှနေတဲ့လို့တမရှိတယ်အလုတ်ခွင်ကနေပြောစီစဉ်ပေးတဲ့တိတက်နေရနေတဲ့လူတွေရှိတယ်အဲ့တော့အဆောင်နေတဲ့လို့တမကတော့လက်ရှိအခြေအနေမှာအစိုးရကလုံးဝအာရုံစိုက်ပြီးတော့သူတို့ကိုအနီးကပ်စောင့်ကြည့်ပြီးတော့ကျွန်တော်တို့စီးအဖွဲ့တွေကျမရေးစောင့်ရှောက်မှုအဖွဲ့တွေလုပ်နေတဲ့အတွက်အဆောင်ကတော့သိမပူပါဘူးအဓိကပြဿနာကဘာလဲဆိုတော့အလုတ်ရှင်တွေကတိတက်ထားပြီးတဲ့လို့တမလေးတွေရှိတယ်အဲ့ဒီလို့တမလေးတွေကပြင်ပအဆက်ဆိုလဲမရဘူးပြင်လည်းမထွက်ရဘူးနောက်ပြီးတော့သူတို့ကခုနကျွန်တော်ပြောသလိုပေါ့လေအစိုးရကအနီးကပ်ကြီးချက်ဆောင်ရှောက်ပြီးတဲ့အဆောင်မှမရှိတဲ့သူတို့တွေကျမ်းမာရေးဆောင်ရှောက်မှုနီးထိုင်ရင်ခက်ခဲရှိတယ်လို့ကျွန်တော်ကြားတယ်။အဲ့တော့မြန်မာလူတော်တော်များကအဲ့အခက်ခဲတွေကိုအခုချိန်ထိချိန်ပြီးတော့ခံနေရတဲ့ပုံစံမျိုးရှိတယ်ဗျာ
။ COVID-19 ကပ်ရောဂါကြောင့်လုပ်ငန်းခွင်တွေရနာထားရခြင်းမှာလူအားကလစားမရဘဲအခက်ကြုံနေရတဲ့မြန်မာနိုင်ငံသားတွေလည်းအများကြီးရှိနေတယ်လို့ဦးတင်မင်းကပြောပါတယ်။စင်ကာပူဆိုရတာဝန်ရှိတဲ့သူတွေကတော့ရောဂါပိုးကူးစက်မှုထိန်းချုပ်နိုင်မှုအစီအမံတွေချဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတော့ပါပဲလို့သူကပြောပါတယ်။
လုတ်မားဆောင်ကစီမားဟိုအဆောင်ကြီးပေါင်းက40ကျော်43ဆောင်ရှိတာပေါ့ဆိုတော့ဒီလုတ်သမားကြီးတွေကလက်ရှိအခြေအနေမှာတော့အတတ်နိုင်ဆုံးရှော့ကဖြည့်ဆည်းပေးနေတယ်အဓိကကတော့ဒီမှာအစိုးရအနေနဲ့ပြင်ဆင်တင်တာကတော့ expected ဖြစ်ရတယ်တက်ဆိုင်ရတန်ယုံနေကနေမျက်နှာမျိုးဖြစ်တင်တာပေါ့ဒီနိုင်ငံထဲမှာရှိတဲ့ဒီခုနကယောဂကုသတဲ့လူတွေတိုင်းပတ်သက်လို့လည်းတန်ယုံနေလည်းဘယ်လိုမျိုးကူညီမလဲဘာတွေလုပ်တင်လဲဆိုတော့စဉ်းစားထားတင်တယ်ဒီကလေးတွေကိုကိုယ်တိုင်ဖြစ်ပေါ်တော့မဖြစ်နိုင်ဘူးဒါပေမဲ့ဆိုင်ရအနာပိုင်ကနေရှင်ဒီကလေးတွေနဲ့ပတ်သက်လို့ကျုပ်တဲ့ကလေးဖြစ်ဖြစ် isolation မှာဖြစ်တဲ့ကလေးဖြစ်ဖြစ် quarantine order နဲ့နေတဲ့ကလေးဖြစ်ဖြစ်ဒီကလေးတွေရဲ့အခက်အခဲတွေကိုသိလာမယ်အဲ့ဒီခါကျရင်ကျွန်တော်တို့အပြင်မှာရှိတဲ့မြန်မာဖွဲ့စည်းတွေကနေရှင်ဟုတ်လားကူညီပေးနိုင်တဲ့အနေအထားကိုကြောက်လာလိမ့်မယ်ဒီ COVID-19 နဲ့ပတ်သက်လို့ကျွန်မရေးဆောင်ရှောက်မှုကတော့အားလုံးအခမဲ့ပေါ့လေရှင်းပါတယ်ပြီးထားတာပေါ့ဒါပေမဲ့လိုအပ်ချက်တွေကတော့အခုဒီရှိနေတော့မှာဟိုအားလုံးတော့တောင်းမရှိသေးဘူးပေါ့လေ
မြန်မာဆိုရဘက်ကတော့စင်ကာပူနိုင်ငံပါဝင်ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေတဲ့ကနေရပြန်လို့သူတွေအနေနဲ့တက်ဆိုင်ရာတန်ယုံတွေကိုဆက်သွယ်ကြဖို့တိုးဆိုထားပါတယ်။ဒါပေမဲ့လည်းယောဂကူးစက်သူတွေအတွက်ဘယ်လိုစီစဉ်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စင်ကာပူမြန်မာကလပ်ကဦးတင်မဝင်းကတော့နေရပြန်မဲ့မြန်မာနိုင်ငံသားတွေတန်ယုံကိုဆက်သွယ်ကြဖို့အခက်အခဲကြုံနေရသူတွေအတွက်လူမှုရေးအသင်းအဖွဲ့တွေကကူညီဖို့စီစဉ်ထားကြဖို့လည်းပြောပြပါတယ
်။ဒီအဖွဲ့တွေအားလုံးကလည်းဘာလို့ပြည့်ရဲဆိုလို့ရှိရင်ရစင်းပြုစုပြီးတော့ပဲတန်ယုံကိုပို့ပေးတာပဲလေတန်ယုံကသူ့အတူဘယ်လင်ညာနဲ့ပြန်ရမယ်ဘာညာဆိုတာသူတို့လုပ်ပြီးမှပဲလေဒီကသွားလို့ရှိရင်ဥပမာကျူဝင်ရလို့ရှိရင်အစိုးရအနေနဲ့အစည်းထောင်းမှာမလို့ဒီဘက်ကလေပြီးတော့ကျွန်တော်တက်နိုင်သလောက်ဒီအလှူခံပြီးတော့အဲ့ဒီကိုပို့ဖို့ပြီးဖို့လုပ်ထားတာအခုဒီမှာပြန်နေဆိုတဲ့လူတွေကလည်းဥမာဒလာလေတဲ့လူတွေကိုဝင်တယ်ရှိတယ်ပြီးလို့ရှိရင်ဒီဆေးလာကုပြီးတော့ပြန်ဖို့အတွက်ပိတ်နေလူအဲ့ဒါမှဒုက္ခသေးတယ်လေအဲ့ဒီလူတွေနဲ့ကျွန်တော်ဒီအစင်းကိုသူတန်ရုံးမယ်ဆိုတန်ရုံးမယ်ကျွန်တော်တို့စီရင်ပြရတော့တန်ရုံးရမယ်သူတို့စီစဉ်ပေးရမှာပေါ့လေ
စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရအဆောင်တွေနိုင်ငံသားအလုပ်သမားအများစုအပါအဝင်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူက10,000နီးပါးအထိရှိနေပါတယ်စင်ကာပူနိုင်ငံမှာရောဂါပိုးကူးစက်သူ928ယောက်ကိုအင်္ဂါနေ့ကထပ်မံအတည်ပြုလိုက်ပေမဲ့ဒါဟာဒီသတင်းပတ်တစ်ပတ်အတွင်းမှာအနည်းဆုံးလဲဖြစ်ပါတယ်ရှင်